This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီစာအာဏာရှင်ဘီတို့ကနေကြင်ဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယိုအယူချီအဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဧပြီလ5ရက်နေ့ရေဒီယိုအယူချီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအယူချီရဲ့စီရီသတင်းကောက်နှုတ်ချက်ကိုမင်းယူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG စစ်ရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစစ်ရေးသတင်းနေဖြင့်ဖဲကုံမြို့နယ်ခေါင်းဤရွာတက်ကိုအကြမ်းဖက်စစ်ကောင်စီမှအသေးခံ drone နှစ်စီးဖြင့်တိုက်ခတ်ရာဒဇီးပစ်ချနိုင်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်ဧပြီလ3ရက်နေ့ညနေ9နာရီတွင်ဖဲကုံမြို့နယ်ခေါင်းဤရွာတက်ကိုစစ်ကောင်စီကအသေးခံ drone နှစ်စီးဖြင့်တိုက်ခတ်ခဲ့ရာဒဇီးကိုဖဲကုံ PDF 1002တပ်ရင်းကပစ်ချနိုင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ငလင်တန်းကြောင့်စစ်ကောင်စီကအပြစ်ရထုတ်ပြန်တော်လဲမြေပြင်တွင်လေကြောင်းတိုက်ခိုက်မှုများအသေးခံ drone များဖြင့်နေ့စဉ်တိုက်ခိုက်နေတာကြောင့်တော်လန်ရင်ရဲဘော်ရဲဘက်များရန်သူဤအပြစ်ရမှုကိုရှော့မတွက်ဖို့အတိပေးထားပါတယ်ခင်ဗျာဒုတိယစီးရဲသတင်းနေဖြင့်မိုးပြဲခမရ422ကပီကင်းကောခူကျေးရွာကိုလက်နက်ကြီးနှင့်ပစ်ခတ်ပြီးလေကြောင်းတိုက်ခိုက်မှုကြောင့်ပြည်သူ5ဦးသေဆုံးပြီးအများအပြားထိခိုက်တဲ့သတင်းကိုတင်ပြပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းနှင့်ကရင်နီနယ်စပ်မိုးပြဲအခြေဆိုင်ခမရ422ကပီကင်းကောခူကျေးရွာအတွင်းကိုဧပြီလ4ရက်မနက်7နာရီကျော်အချိန်တွင်လက်နက်ကြီးများပစ်ခတ်ခြင်းကြောင့်မြို့သားတဦးသေဆုံးခဲ့ကြောင်း KPV သတင်းဌာနမှဖော်ပြထားပါသည်လက်နက်ကြီးထိမှန်မှုကြောင့်အသက်40ဝန်းကျင်ခူးလုစ်သည်မျက်နှာနှင့်ကြောတို့တွင်ထိမှန်ကနေအိမ်လဲပျက်စီးသွားတယ်လို့သိရပါသည်ထို့အပြင်အကြမ်းဖက်စစ်ကောင်စီမှညနေ3နာရီခန့်တွင်လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့သည့်အတွက်ဒေသခံ4ဦးသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရသူများပြားကစိုးရိမ်ရတယ်လို့သိရှိရပါသည်ခင်ဗျာဆလဘီစင်ကူးနှင့်မရယာမြို့နယ်အတွင်းငလင်တန်းကြောင့်ထိခိုက်ဒေဆုံးရသူများနှင့်ဒေဆုံးသူမိသားစုများအားပကဖပအဖနှင့်တရင်တပ်ဖွဲ့များစုပေါင်း၍ကူညီကယ်ဆယ်လှူဒန်းမှုများပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်စင်ကူးမြို့နယ်အတွင်းငလင်တန်းကြောင့်ထိခိုက်ဒဏ်ရာရရှိသူများနှင့်ဒေဆုံးသူမိသားစုများအားပြင်ဦးလွင်ခရိုင်ပကဖနှင့်အတူစင်ကူးမြို့နယ်ပကဖပအဖနှင့်တရင်တပ်ဖွဲ့များစုပေါင်း၍ကူညီကယ်ဆယ်ရေးလှူဒန်းမှုများပြုလုပ်ပေးခဲ့ကြောင်းပြင်ဦးလွင်ခရိုင်ပကဖမှသတင်းထုတ်ပြန်ပါသည်အလားတူမရယာမြို့နယ်တွင်လည်းမရယာပကဖပအဖနှင့်အခြားတရင်တပ်ဖွဲ့များမှကူညီကယ်ဆယ်လှူဒန်းမှုများပြုလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်ငလင်တန်းကြောင့်တပိတ်ချင်းမြို့နယ်စင်ကူးမြို့နယ်နှင့်မရယာမြို့နယ်တို့တွင်ပြည်သူ44ဦးသေဆုံးခဲ့ပြီးတရာကျော်ထိခိုက်ကာဖျားစေသည့်အဆောက်အဦများစွာပျက်စီးခဲ့တာကြောင့်စင်ကူးမြို့နယ်နှင့်မရယာမြို့နယ်တို့အားကျပ်သိန်း50စီမတီလှူဒန်းမှုပြုလုပ်ပေးခဲ့တယ်လို့သိရပါတယ်ခင်ဗျာဆလဘီဖြူမျိုးအတွင်းရှိငလင်ကြောင့်ပျက်စီးသွားသောနေအိမ်45လုံးအတွက် PDF ပကဖများသွားရောက်လှူဒန်းတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းဖြူမျိုးနယ်အတွင်းရှိငလင်တန်းကြောင့်ထိခိုက်ပျက်စီးသွားသောပြည်သူနေအိမ်45လုံးအတွက်အိမ်တစ်လုံးလည်9000ကျပ်နှုန်းဖြင့်ပြည်သူ့ကာကွယ်ရေးတပ်မတော် PDF အာလဝကစစ်ကြောင်းပြည်သူ့ကာကွယ်ရေးအဖွဲ့ပဲခူးတိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ဖြူမျိုးနယ်ရဲဘော်များကသွားရောက်လှူဒန်းခဲ့ပြီးခွန်အားဖြင့်စကားများပြောကြားခဲ့ကြောင်းမြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနမှသတင်းထုတ်ပြန်ပါသည်။အဆိုပါလှူဒန်းမှုကိုဒုတိယအကြိမ်ထိရောက်ရသောရမုံငွေမှပေးဖို့လှူဒန်းခဲ့ခြင်းဖြစ်ကြောင်းသိရပါသည်။အလားတူငလင်တန်းသင့်ပြည်သူများအတွက်စေတနာရှင်ပြည်သူများမှလှူဒန်းလာသည့်ကုန်ပစ္စည်းများကိုပြည်သူ့ကာကွယ်ရေးတပ်မတော် PDF ရွှေဘိုခရိုင်တပ်ရင်းစခွန်ကကူညီပို့ဆောင်ပေးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ရ ခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ငလင်းဘေးဒဏ်ခံစားနေရသည့်ပြည်သူများထံသို့ငွေကျပ်3,640ကျပ်တိတိပေးပို့ကူညီတဲ့သတင်းကိုတင်ပြပေးပါမယ်။ຫນွေອູ້ປ່ຽວຈາຕັດພ່ເມງລິນເບດິນປິດູມຍາອັດແຕ່ຍີ້ເຍເລົ່າສອງແກ່ແດ່ເອປຣິລ2ຍະນີ້ນິ3ຍະນີ້ອະທິ2ຍະຕາຫຼົ່ຊາຫມູ່ມາຢາຊິແດ່ລາວລົງມິຍເນປິດູມຍາອີຫຼຸດັ້ງງວີ3,640ຈັກກູງລິນເບອະເຍບໍກຸນຍີແກ່ໃສ່ຫຼົງງານສິນມຍາປິລົ່ນຫນາຍແອອັດສະກາຍເດຕາຕະໄບອິນອາຊູມາຕະສິນເປປູຫຼຸດັ້ງແກ່ຈອງຕະດິນທົ່ວປຽນມາແດ່ပြည်ထောင်စုအတွင်းစစ်ရေးနိုင်ငံရေးပြည်ပခဘောင်းဆောင်နှင့်ကပ်ဘေးဘောင်းဆောင်ကြားခက်ခဲဆင်းရဲစွာဖြတ်သန်းနေကြရသည့်ပြည်သူလူထုတရက်လုံးနှင့်အတူຫນွေဦးပျောက်ကြားတပ်ဖွဲ့ရဲဘော်များအနေဖြင့်တသားတည်းရပ်တည်ရင်းစစ်အာဏာရှင်စနစ်ဆုံးခန်းတိုင်သည့်အထိတိုက်ပွဲဝင်သွားမည်ဖြစ်ကြောင်းအသိပေးထားပါရခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက် Carshell ကပေးပို့ထားတာဖြစ်ပါရခင်ဗျာ။
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့ပြည်တွင်းသတင်းများကိုနှွေဦးမိုင်းမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါတော်ရရှင်များရှင်အခုချင်းအားစပြီး Radio UNG ရဲ့မနက်ခင်းပြည်တွင်းများကိုတင်ပြပေးပါမယ်ကျွန်မကတော့နှွေမိုင်းဖြစ်ပါတယ်ရှင်အစိုးရပီတာတဲ့အစိုးရတရရဲ့စီမံအုပ်ချုပ်မှုအောင်မှသာတဘာဝဘေးတွင်ရင်ဆိုင်ရရင်တိုင်းပြည်ဟာဒီလောက်ခြေနေဆိုးမှာမဟုတ်ဘူးလို့ပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုအစွတ်တင်ပြပေးသွားပါမယ်။အမျိုးတိုင်းရင်ငွေရေးအစိုးရဂျာကာလဒေသန္တရပြည်ထောင်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီအစည်းအဝေးအမှတ်စဉ်73မြင်းဆောင်2025ကိုဧပြီလ3ရက်နေ့နဲ့10နာရီအချိန်တွင်ကျင်းပပြုလုပ်ခဲ့ရာအစည်းအဝေးတွင်ဂျာကာလဒေသန္တရပြည်ထောင်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကအဖွဲ့မှစကားပြောကြားရာမှာဒီတော်လိုင်းရင်းမြင့်မြတ်အောင်ပွဲရပြီးဆိုးရွားလို့နဲ့စစ်မိတ်စာတွေကိုအပြီးတိုင်ချိန်မုံနိုင်ဖို့တိတ်အရေးကြီးပါကြောင်းလူကြောင့်ဖြစ်တဲ့ဘေးကတော့အလုံးသိပြီးသားမှုမပြောလို့တော့ပေမဲ့ဒီလိုဆိုးရွားတဲ့တဘာဝဘေးကိုကြုံတိုင်းပုံမှန်ကာလရတအစိုးရလက်ထက်မှာကြုံခဲ့ရတဲ့ကိုဗစ်ကပ်ဆိုးကြီးကိုဖျက်ဆီးခဲ့ချိန်နဲ့ချိန်ထိုးစဉ်းစားမိရင်အင်တန်ဝမ်းနည်းရပါကြောင်းအစိုးရပီတာတဲ့အစိုးရတရရဲ့စီမံအုပ်ချုပ်မှုအောင်မှသာဒီလိုဘေးတွေရင်ဆိုင်ရရင်တိုင်းပြည်ဟာဒီလောက်အခြေအနေဆိုးမှာမဟုတ်ဘူးဆိုတာအလုံးလဲနားလည်လက်ခံလိမ့်မယ်ထင်ပါကြောင်းဒါကြောင့်တိုင်းပြည်ကိုနှီးမြုပ်စုံနဲ့ဒုက္ခပေးနေတဲ့စစ်မိတ်စာတွေမရှိမှသာကျွန်တော်တို့တိုင်းပြည်ဟာနလန်ထူနိုင်မှာဖြစ်ပါကြောင်းဒါကြောင့်ဘလို့အရေးကိစ္စတွေပဲကြုံကြုံကျွန်တော်တို့ရဲ့အတ္တကအီမန်ချက်ကိုမျက်ခြေမပြတ်စေဘဲအာတုံခွန်ဆိုင်အလုတ်ဆက်လုတ်ကြဖို့ပြောကြားခဲ့ပါတယ်ရှင်ဆလပီ NUG Public Affairs Hotline ကငလင်ဘေးတင်ပြည်သူများအတွက်ဝန်ဆောင်မှုများကိုနေ့စဉ်နံနက်10နာရီမှည10နာရီအထိစောင့်ရွက်ပေးနေပြီဖြစ်ကြောင်းအသိပေးကြေညာတဲ့သတင်းကိုတင်ပြပါမယ်။ NUG Public Affairs Hotline ကငလင်ဘေးတင်ပြည်သူများအတွက်ဝန်ဆောင်မှုများကိုနေ့စဉ်နံနက်10နာရီမှည10နာရီအထိစောင့်ရွက်ပေးနေပြီဖြစ်ပါကြောင်းအမျိုးတိုင်းရင်ငွေရေးအစိုးရမှအသိပေးကြေညာပါတယ်။ပြည်တွင်းပြည်ပရက်ဝဲရက်နီးတွင်ရောက်ရှိနေပြီးငလင်တန်းကြောင့်မိသားစုနှင့်ဆွေသွေးပြတ်တောက်နေသူများအားအမျိုးတိုင်းရင်ငွေရေးအစိုးရထိန်းချုပ်နေမည်အတွင်းဖြစ်ပါကမိသားစုဤအခြေအနေကိုစုံစမ်းပေးခြင်းငလင်ဘေးအတွက်လှူဒါန်းနိုင်မည်ယုံကြည်စိတ်ချရသောအဖွဲ့အစည်းများထံလမ်းညွှန်ပေးခြင်းနှင့်ချိတ်ဆက်ပေးခြင်းငလင်ဘေးတံကြောင့်ကြုံတွေ့နေရသောအခက်အခဲများနှင့်လွတ်ချက်များအားတရင်ပို့နိုင်ခြင်းနှင့်ကျန်းမာရေးနေထိုင်စားသောက်ရေးကယ်ဆယ်ရေးရရှိနိုင်သောအကူအညီများသို့လမ်းညွှန်ချိတ်ဆက်ပေးခြင်းယခုကာလအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်နှင့်အပေါင်းပါများ၏အကျင့်ပျက်ချစားမှုများနှင့်မတရားဖိနှိပ်မှုများရှိပါကဖြစ်စဉ်အပြည့်စုံကိုအထောက်ထားများနဲ့တရင်ပေးပို့နိုင်ခြင်းစသည်တို့ကိုကုင္ကြီးဆောင်ရွက်သွားမည်ဖြစ်တယ်လို့ဖော်ပြထားပါတယ်။ online အချိန်ပြင်ပဖြစ်ပါကပြည်သူရင်ခွင်တုံးလဲ24နိုင်လာရောက်ဆက်သွယ်နိုင်ကြောင်းအသိပေးထားပါတယ်ရှင်။အယူကြည်လူသားချင်းစာနာထောက်ထားတဲ့ဘေးနေဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနကငလင်ဘေးတင်မြို့နယ်များအားငွေကျပ်3,200,000ကျော်ထောက်ပံ့ပေးတဲ့တင်ကိုဆက်လက်တင်ပြပါမယ်။မြို့သားရင်ငွေရေးအစိုးရလူသားချင်းစာနာထောက်ထားတဲ့ဘေးနေဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနကငလင်ဘေးတင်မြို့နယ်များအားရန်ပုံငွေထောက်ပံ့ထားရှိမှုခြေနေဆောင်ရွက်ချက်များကိုအများပြည်သူသိရှိနိုင်စေရန်ဧပြီလ4ရက်နေ့တွင်အစီရင်ခံတင်ပြထားပါရယ်။ငလင်ဘေးတင်မြို့နယ်24မြို့နယ်အတွက်ငွေကျပ်3,200,000ကျော်ထောက်ပံ့ပေးခဲ့တယ်လို့ဖော်ပြထားပါတယ်။မလေးဒေသကြီးကို3,859,600,600ကျပ်၊စကိုင်းတိုင်းဒေသကြီးနဲ့အိန္ဒိယနယ်စပ်တို့ကို3,500,500ကျပ်၊ပုဂံတိုင်းဒေသကြီးကို3,963,000ကျပ်၊ရှမ်းပြည်နယ်တောင်ပိုင်းကို3,840ကျပ်နဲ့နေပြည်တော်ကို33,000ကျပ်ထောက်ပံ့ပေးခဲ့တယ်လို့သိရပါတယ်ရှင်။ မြန်မာဒီမိုကရေစီအရေးအားထောက်ခံအားပေးသောပါတီစုံလွှတ်တော်အမတ်များသမဂ္ဂ၏အရေးပေါ်စည်းဝေးကျင်းပတဲ့တင်ကိုနောက်ထပ်တင်ပြပါမယ်။မြန်မာဒီမိုကရေစီအရေးအားထောက်ခံအားပေးသောပါတီစုံလွှတ်တော်အမတ်များသမဂ္ဂ၏အရေးပေါ်စည်းဝေးအားဧပြီလ၄ရက်နေ့နံနက်၈နာရီမှ၉နာရီခွဲအချိန်ထိနံနက်၈နာရီမှ၉နာရီခွဲအချိန်ထိဂျပန်နိုင်ငံလွှတ်တော်အမတ်များရုံးအဆောက်အဦးဒုစီဝေခါမှမြင်းကြီးထက်တွင်ကျင်းပပြုလုပ်ခဲ့ကြောင်းဂျပန်နိုင်ငံဆိုင်ရာမြို့တိုင်းရင်ွေရေးအစိုးရကိုယ်စားလှယ်ရုံးမှသတင်းထုတ်ပြန်ပါတယ်။အဆိုပါအစည်းအဝေးသို့မြို့တိုင်းရင်ွေရေးအစိုးရလူသားချင်းစာနာထောက်ထိုင်းနှင့်ပြည်နယ်ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာငိုင်းတံမောင်းသည်အွန်လိုင်းမှတက်ရောက်ခဲ့ပြီးလက်ရှိငလင်ဘေးထိခိုက်ပျက်စီးမှုအခြေအနေများကိုရှင်းလင်းတင်ပြကငလင်ဘေးတင်ပြည်သူများအားအရေးပေါ်အမြန်ဆုံးကူညီပေးနိုင်ရန်မေတ္တာရက်ခံတောင်းဆိုခဲ့လို့ကြည်ရပါတယ်။ UNDP, WFP နဲ့အခြားသော NPO အဖွဲ့အစည်းများမှတက်ရောက်လာသူများကလည်းထိခိုက်ပျက်စီးမှုအခြေအနေများ၊လွတ်ချက်များနဲ့အရေးပေါ်ကူညီလိုအပ်နေသည့်ရေတိုရေရှိစီမံကိန်းများကိုရှင်းလင်းတင်ပြခဲ့လို့ဖော်ပြထားပါတယ်။နှစ်တရာလင်တစ်ကြိမ်ဖြစ်ပွားသည့်ငလင်ကြီးကြောင့်ပြည်သူအများစုသက်အိုးအိမ်စီးဆင်းဆုံးရှုံးကာဒုက္ခပင်လယ်ဝင်နေသည့်ကြားမှာပင်စစ်ကောင်စီလူမဆန်စွာဘုံကျစ်တိုက်ခိုက်နေမှုများ၊ခေတ်ဆဲလုပ်ငန်းများပိတ်ပင်တားဆီးနေမှုများအမျိုးသားရင်သွေး၏အစိုးရ၏ရဲတပ်တစ်ပတ်နှစ်ပတ်တာအပြစ်ခတ်ရဲစဲရင်နှင့်ကိစဲလုပ်ငန်းများပူပေါင်းဆောင်ရွက်ရန်ကန့်လန့်ချက်ကိုစစ်ကောင်စီကလက်မခံသည့်အချက်လက်များပါဝင်သည့်စာရွက်စာတမ်းများကိုလည်းအဆိုပါစည်းဝေး၌ဖြန့်ဝေခဲ့ပြီးမြန်မာနိုင်ငံငလင်တန်းသစ်ပြည်သူများအတွက်အရေးပေါ်ကူညီများလှည့်မြန်စွာပေးအပ်နိုင်ပါရန်မေတ္တာရက်ခံတောင်းဆိုစာကိုမြန်မာဒီမိုကရေစီအရေးအားထောက်ခံအားပေးသောပါတီစုံလွှတ်တော်အမတ်များတမကတို့ပြည့်အပ်ခဲ့လို့သိရပါတယ်။ထိုနောက်အမေပြေကဏ္ဍတစ်ခုကိုပြုတ်လုခဲ့ပြီးဂျပန်လွှတ်တော်မှများမှအရေးပေါ်အကူအညီလိုအပ်သည့်နေရာများသို့အမြန်ဆုံးရောက်ရှိအောင်မိသည့်နီလန်မိသည့်ပုံစံမိသည့်လမ်းကြောင်းများမှဆောင်ရွက်နိုင်သည့်စသည့်မိခွန်းပေါင်းများစွာမေးမြန်းခဲ့ပြီးပြန်လည်ဖြေကြားဆွေးနွေးမှုများပြုတ်လုခဲ့ပါသည်။တွန်လှိုင်းအင်အားစုများမှစုံမထသည့်ဒေသများတွင်နိုင်ငံတကာအကူအညီများမရောက်ရှိသေးသည့်အတွက်အမျိုးသားရင်သွေး၏အစိုးရပါဝင်ဒေသခံဖွဲ့စည်းများဒိုင်းသားဖွဲ့စည်းများနှင့်ချိတ်ဆက်ကအရေးပေါ်အကူအညီများအမြန်ဆုံးပေးအပ်ရန်လေးလေးနက်နက်မေတ္တာရက်ခံတိုက်တွန်းခဲ့ကြောင်းထုတ်ပြန်ထားပါတယ်ရှင်။အရေးပေါ်ကိစ္စဆိုင်ကပေါင်းစပ်ညှိနှိုင်းရေးမှုတန်ဖလက်ချာမြန်မာနိုင်ငံတုတ်လာမည်ဖြစ်ပြီးမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘီရှော့ပ်ကိုလည်းရပိုင်အတွင်းမြန်မာတုတ်ဆေလွတ်မီဟုကုလသမဂ္ဂတွင်းရေးမှုချုပ်ပြောကြားတဲ့တင်ကိုဆက်လက်တင်ပြပါမယ်။အရေးပေါ်ကူညီကိစ္စရေးဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှူးတွန်ဖလက်ချာကိုမြန်မာနိုင်ငံတုတ်ဆေလွတ်ပြီးမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘီရှော့ပ်ကိုလည်းနိုင်ချိုင်းနဲ့တွေ့ဆုံဆွေးနွေးမှုလမ်းကြောင်းများစီတို့တွားရောက်သည့်ဂရိကဝက်များပို့မှုခိုင်မာအကောင်းလာစေဖို့လာမည့်ရက်ပိုင်းအတွင်းမှာမြန်မာနိုင်ငံကိုတွားရောက်ရန်ဆေလွတ်ထားကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ပြောကြားခဲ့ပါတယ်။အရှိတောင်အရှာတွင်လွန်ခဲ့တဲ့သတင်းပတ်ကလှုပ်ခတ်ခဲ့သောငလင်သည်ထိုင်းနိုင်ငံနဲ့တခြားနေရာများအပါအဝင်မြန်မာနိုင်ငံငလင်ဗဟိုချက်နေရာဖြစ်ခဲ့ပြီးမြန်မာနိုင်ငံသည်ဆိုးရွားသည့်အပျက်စီးများနဲ့ကုကဲရမဲနေသည့်အရေးရောင်တွေတွေ့နေရလို့ဆိုထားပါတယ်။ဒီဆုံးသူဦးရည်ဒီလည်းလက်ရှိအချိန်တွင်3000ကျော်သွားပြီးဆက်လက်မြင့်တက်နေကလူပေါင်းထောင်ချီထိခိုက်ဒဏ်ရာရခဲ့သလိုအုတ်ကြိုအုတ်ပေတွေအောက်မှာလူအများပြားလည်းပိတ်မိနေကထိုကပ်ပြီးသည့်နိုင်ငံတော်ဝန်တွေပြည်သူများရင်ဆိုင်နေရသည့်ပုံမှန်နဲ့ဆိုင်သည့်အာဏာချက်များကိုဖွင့်ဟလိုက်တာဖြစ်တယ်လို့ဆိုထားပါတယ်။ငလင်မလုတ်ကင်ကလေးကတောင်မြန်မာနိုင်ငံသည်နိုင်ငံရေးလူခွင့်ရင်းနဲ့လူသားချင်းစာနာထောက်ထားမှုအကျက်တီးများကြောင့်ဒုက္ခပင်လယ်ဝင်နေပြီးပြိပခနဲ့အကြမ်းဖက်မှုများကြောင့်လူတန်းနဲ့ချီနေအိမ်တွေကနေစွန့်ခွာထွက်ပြေးခဲ့ကြပြီးလည်းဖြစ်တယ်လို့ပြောကြားထားပါတယ်။မုတ်တုံရာသီလည်းရောက်တော့မိအချိန်တွင်ငလင်သည်ထိုဒုက္ခဆင်းရဲများကိုပုံမဆိုးရစေခဲ့ရာကြောင့်အချက်တီးအရွက်စားနှင့်ကိုက်ငီသောအင်မတန်ရဲကြီးသည့်လိုအပ်သည့်ရန်ပုံငွေများကိုနိုင်ငံတကာအတိုင်းဝန်နှင့်ဖြင့်ချက်ချင်းမြင့်တင်ကြရန်မေတ္တာရက်ခံထားပြီးနိုင်ငံတော်ဝန်အကူအညီလိုအပ်ဆုံးသူတွေထံသို့ရောက်ရှိရန်ရန်ဆန်ပေးခြင်းပြီးရရှိတည်တံ့ခိုင်မြဲကတားဆီးမရှိသည့်လူသားချင်းစာနာမှုဆိုင်ရာဝင်ရောက်ခွင့်များရရှိစေရန်ကိုလည်းတောင်းဆိုထားပါတယ်ရှင်။UK အစိုးရ၏ငလင်တန်းပျက်စီးမှုများအတွက်ရန်ပုံငွေများသည့်မြန်မာစစ်တပ်ထံသို့စီးဆင်းခြင်းလုံးဝမရှိကြောင်းထုတ်ပြန်တဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။ UK အစိုးရမှလက်ရှိဖြစ်ပေါ်နေသောငလင်တန်းပျက်စီးမှုများအတွက်အကူအညီများထပ်တိုးမြှင့်ပြီးThis is the emergency committee ဘေးအနေများဆိုင်ရာအရေးပေါ်ကော်မတီရန်ပုံငွေကောက်ခံခြင်းအစီအစဉ်တွင်တာလင်ပေါင်၅တန်းထည့်ဝင်ကြောင်းဧပြီလ၄ရက်နေ့တွင်ကြေညာပါသည်။ UK အစိုးရသည်ငလင်ဘေးတန်းသင်မြန်မာပြည်သူများအတွက်တာလင်ပေါင၁၀တန်းကိုကနအိုးပံ့ပိုးပေးခဲ့ပြီးဖြစ်ရာယခုထပ်တိုးရန်ပုံငွေပါဝင်စုစုပေါင်းတာလင်ပေါင၁၅တန်းကိုငွေထောက်ပံ့ထားပြီးဖြစ်တယ်လို့ဖော်ပြထားပါသည်။ UK အစိုးရအနေနဲ့မြန်မာနိုင်ငံကအကူအညီအလွန်အမင်းလိုအပ်နေတဲ့ပြည်သူများအတွက်တုံ့ပြန်ဆောင်ရွက်မှုများပုံမှုလှုပ်ဆောင်ပေးရန် This is the emergency committee Emergency Committee BNA များဆိုင်ရာအရေးပေါ်ကော်မတီရဲ့ဆောင်ရွက်မှုများကိုပံ့ပိုးခွင့်ရတဲ့အတွက်ဂုဏ်ယူမိပါတယ်။မငိမ့်မသက်မှုများကြားစံစံခံနေထိုင်နေရတဲ့မြန်မာပြည်သူများအတွက်ခွင့်ချက်တီးကဆင်းရဲဒုက္ခများထပ်တိုးစေကအရေးပေါ်ကူညီများပို့မှုလိုအပ်စေပါတယ်။အစားအစာရင်းနဲ့နေထိုင်စရာအမိုးကာများအစားရှိတဲ့အရေးပေါ်ပျက်စီးများအပါအဝင်ယူကဲအစိုးရရဲ့အကူအညီများဟာငလင်တန်အပြင်းထန်ဆုံးခံရတဲ့ဒေသများသို့ရောက်ရှိနေပြီဖြစ်ပါတယ်လို့ပြောကြားထားပါတယ်ရှင်။ဆလပီမန်လေးမှာဂျပန်အရေးပေါ်ကဲစီရေးဆေးဘက်ဆိုင်ရာနည်းပညာအဖွဲ့ JDR စေကုတာမှုစတင်ကြောင်းဂျပန်တန်ယုံထုတ်ပြန်တဲ့သတင်းကိုတင်ပြပါမယ်။အင်းအပြင်းငလင်းနံခန်းစားခဲ့ရတဲ့မန်လေးမြို့မှာဂျပန်အရေးပေါ်ကဲစီရေးဆေးဘက်ဆိုင်ရာနည်းပညာအဖွဲ့ JDR အဖွဲ့ရဲ့စေကုတာမှုစတင်လှူဆောင်နေပြီဖြစ်ကြောင်းအပရယ်၄ရက်မှာမြန်မာနိုင်ငံဆိုင်ရာဂျပန်တန်ယုံအကြီးအကဲမစ္စတာရှုကိုယိုရှိတကဲကထုတ်ပြန်ပြောဆိုလိုက်ပါတယ်။ဂျပန်ဆေးပညာရှင်ဖွဲ့ဟာမန်လေးမြို့စီပင်တာယန်ရဲ့ကော်မတီယုံ81လမ်းနဲ့82လမ်းကြားချိုင်းအေးတိုင်ဇန်မြို့နယ်မှာစေကုတာပေးနေလို့သိရပါတယ်။ဂျပန်နိုင်ငံကအရေးပေါ်ကူညီထောက်ပံ့ငွေအမေရိကန်ဒေါ်လာ6တန်းခန့်ကိုအမှန်တကယ်လိုအပ်နေတဲ့ငလင်တန်သစ်ပြည်သူများစီတိုက်ရဲ့ရရှိစေမဲ့နီလန်းတွေနဲ့အစွမ်းကုန်ကူညီပေးသွားမယ်လို့ဆိုထားပါတယ်ရှင်။မြန်မာနိုင်ငံကိုအမေရိကန်ဒေါ်လာတန်း20ကျော်တန်ဖိုးရှိလူသားချင်းစာနာမှုအကူအညီများပေးရန်ခွတ်မဟာမိတ်အဖွဲ့ကရီးပြုတ်တဲ့တင်ကိုတင်ပြပါမယ်။မတ်လ28ရက်နေ့တွင်မြန်မာနိုင်ငံအလဲတွင်လှုပ်ခတ်ခဲ့သောငလင်းကြောင့်မြန်မာနှင့်ထိုင်းနိုင်ငံတို့မှပြည်သူများအားနည်းနည်းရှိုင်းရှိုင်းကိုချင်းစာပြီးဝန်းတဲ့ကြောင်းငလင်းတန်းသစ်မြန်မာနိုင်ငံကိုအမေရိကန်ဩစတြေးလျဂျပန်နှင့်အိန္ဒိယတို့ဖြစ်ဖွဲ့စည်းထားတဲ့ Quad မဟာမိတ်အဖွဲ့ကအမေရိကန်ဒေါ်လာတန်း20ကျော်တန်ဖိုးရှိလူသားချင်းစာနာမှုအကူအညီများကိုပေးအပ်ရန်ကရီးပြုတ်ကြောင်းအမေရိကန်အစိုးရ Mission to ASEAN ဌာနမှဧပြီလ4ရက်နေ့တွင်ထုတ်ပြန်ပါတယ်။မဟာမိတ်အဖွဲ့ရန်ပုံငွေနဲ့နှစ်ဖက်ကြိုးပမ်းဆောင်ရွက်မှုများမှတဆင့်ကေဆေးပစ္စည်းများပေးပို့ကံရေးပိုဆေးကုတာရေးအဖွဲ့များဖြန့်ကျက်ပြီးငလင်းတန်းခရရသူများအားပြုစုစောင့်ရှောက်ပေးရန်မြန်မာနိုင်ငံတွင်လှုပ်ဆောင်နေသောလူသားချင်းစာနာမှုဆိုင်ရာမိဖက်များအားပံ့ပိုးကူညီလက်ရှိလို့ဖော်ပြထားပါတယ်။ Quad အဖွဲ့အနေဖြင့်တုံ့ပြန်မှုကိုထိရောက်စွာဖြန့်ဝေပေးပြီးထိခိုက်ခံစားရသည့်ရဲရွာဒေသများ၏လိုအပ်ချက်များကိုဖြည့်ဆည်းပေးနိုင်ရန်ကြိုးပမ်းမှုများကိုညှိနှိုင်းဆောင်ရွက်နေလို့ဆိုထားပါတယ်။ဤသာထင်ရှားသောအသက်ဆုံးရှုံးခြင်းထိခိုက်ဒဏ်ရာရခြင်းနှင့်အခြေခံအဆောက်အဦများကျကျပြန့်ပြန့်ပျက်စီးခြင်းများကြောင့်မြန်မာနိုင်ငံတွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာခြေနေများကိုပုံမဆိုးရလာစေကြောင်းယာယီတစိတ်တပိုင်းအပြစ်ခတ်ရစဲရေးဆိုင်ရာကရိကဝတ်များကိုကြိုဆိုပြီးစူပါစီမံများကိုအကောင့်ထဲဖော်ရန်တိုးချဲ့ရန်နဲ့ကြေပြန့်စေရန်လှုံ့ဆော်ပြီးမြန်မာနိုင်ငံတခွန်းတွင်လူသားချင်းစာနာမှုအကူအညီများချင်းနဲ့တပြင်းညီပူဆောင်ပေးနိုင်ရန်လှုံ့ဆော်စိတ်ချရသောပတ်ဝန်းကျင်တစ်ခုပေးဆောင်ရန်ဖွဲ့စည်းအားလုံးကိုတောင်းဆိုကြောင်းထုတ်ပြန်ချက်တွင်ဖော်ပြထားပါသည်။ထို့ပြင်အာဆီယံနိုင်ငံချိုင်းဝန်ကြီးများ၏ထောက်ပြန်ချက်များနှင့်ထိခိုက်ခံစားရသည့်လူမှုတိုက်ဝန်းများအားအာဆီယံနှင့်ဒေသတွင်းနိုင်ငံများ၏ပံ့ပိုးကူညီမှုများကိုကြိုဆိုကြောင်းခွတ်၏လူသားချင်းစာနာထောက်ထားမှုကူညီနှင့်တဘာဝကယ်ဆယ်ရေးနှင့်မိဖက်အဖွဲ့၏တဘာဝပေးနေစီမံခန့်ခွဲမှုဆိုင်ရာအာဆီယံလူသားချင်းစာနာထောက်ထားမှုကူညီဆိုင်ရာညှိနှိုင်းရေးဗဟုအပအဝင်အခြားသောမိဖက်များနှင့်အနီးကပ်ပူးပေါင်းဆောင်ရွက်နေသောပူးပေါင်းအဖွဲ့ကိုတည်ထောင်တာကြောင်းဖော်ပြထားပါရရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်ခတ်ရှက်ကပေးပို့ထားတာဖြစ်ပါရရှင်။
မွေကိုက်ခံရသူအားရှေးဦးသူနာပြုစုခြင်းမွေကိုက်ခံရသည့်ဒဏ်ရာကိုတန်ရှင်းသောအဝတ်ဖြင့်ခပ်ဖွားဖွားသုံးပါဒဏ်ရာကိုအားဖြင့်ဖိပုတ်ခြင်းမပြုရလက်သုံးလုံးပတ်လည်ရွယ်ရှိတန်ရှင်းသောအဝတ်သို့မဟုတ်ပတ်တီးကိုခောက်၍မွေကိုက်ဒဏ်ရာပေါ်တွင်တင်ပါလက်ပမိုးလက်ချောင်းသို့မဟုတ်ခြေပမိုးခြေချောင်းများတွင်မွေကိုက်ခံရပါကအဝတ်ခောက်ကိုတင့်လျော်ရာအရွယ်ပြုလုပ်၍ဒဏ်ရာပေါ်တင်ပါအဝတ်ခောက်၏အပေါ်တွင်ပတ်တီးသို့မဟုတ်ဝတ်စားဖြင့်တင်းသည့်ဆိုယုံမျှချီနှောင်ပါပတိစီနောင်ထားသောခြေလက်အားမလုံရှားနိုင်အောင်ခြေစစ်လက်စစ်တို့အပေါ်၌ဝကြမ်းသို့မဟုတ်ဒုတ်ချောင်းရှည်ဖြင့်ကပ်၍ကျိုးသို့မဟုတ်ဝတ်စဖြင့်စီပါလူနာကိုလှုပ်ရှားမှုလုံးဝမပြုလုပ်စေဘဲနီးစပ်ရာဆေးရုံစည်းကမ်းသို့အမြန်ဆုံးပို့ဆောင်ပါဖြစ်နိုင်ပါကမွေသေးသို့မဟုတ်မွေဤဥကောင်အမီဝမ်းပိုက်ကြောတို့အားတယ်လီဖုန်းဖြင့်ဓာတ်ပုံရိုက်၍ဆေးရုံသို့ယူလာပါကိုက်သောမွေမျိုးစားကိုသိရှိပါကမှန်ကန်တိကျသောမွေစိတ်ဖြည့်စေးကိုအချိန်မီထိုးနိုင်ရန်အထောက်အကူပြုပါမည်။မွေစိတ်သင့်လက္ခဏာများမွေကိုက်အဆွဲဒဏ်ရာကိုတွေ့မြင်ရ၍ကိုက်ခံရသောဒဏ်ရာဝန်းကျင်နီးရဲခြင်း၊ကြောင်ရမ်းခြင်း၊မွေကိုက်ဒဏ်ရာနေရာ၌နာကျင်နေခြင်း၊ခန္ဓာကိုယ်ရှိကိုယ်ရင်းကအစိပ်ပိုင်းများမှသွေးရစိမ့်၊သွေးထွက်မှုများရှိခြင်း၊မွေကိုက်ဒဏ်ရာမျက်စိ၊နှာခေါင်း၊သဖုံ၊စီးလံကြောင်တို့မှသွေးထွက်ခြင်း၊သွေးမတိတ်ခြင်း၊အာယုံကြောအားနည်းခြင်း၊မျက်ခွန်လေးခြင်း၊မျက်စိဖွင့်ရန်ခက်ခဲခြင်း၊အပေါ်မျက်ခွန်နှစ်ဖက်တွဲကျခြင်းစကားပြောရခက်ခဲခြင်းအားလေးရှာလေးဖြစ်ခြင်းမျိုးချရခက်ခဲလာခြင်းတရေကြခြင်းခြေလက်များအားနည်းလေးလံလာခြင်းခြေလက်မျက်နှာထုံလာခြင်းအသက်ရှူရခက်ခဲခြင်းအသက်မရှူတော့ခြင်းနှလုံးခုန်မြန်ခြင်းသွေးပေါင်ကြခြင်း ကိုခနာပြနှမ်းကသတိလစ်ခြင်းမွေကိုက်ခင်ရပါကရှောင်ကျင်ရမည့်အချက်များမှာမွေကိုက်တဲ့ရအားဓာဖြင့်ခွဲခြင်းမိစားဖြင့်ထိုးခြင်းတစုံတစ်ခုဖြင့်ထိုးဆွာခြင်းမပြုရမွေကိုက်ခံထားရသည့်ဒဏ်ရာမှမွေစိမ်များကိုပါဇက်နှင့်ဆုတ်ခြင်းစီထိုးအပ်နှင့်ဆုတ်ထုတ်ခြင်းမပြုလုပ်ရမွေကိုက်ဒဏ်ရာကိုကျက်စီးခြင်းမပြုရရေခဲမကက်ရအရက်မတော့ရအမျိုးသားညီညွတ်ရေးဆိုရကျမ်းမာရေးဝန်ကြီးဌာန
ရေဒီယိုအယူဂျီမှဆက်လက်တင်နေပါတယ်ရှင်အခုဆက်လက်ပြီးနေသွင်းငင်းရေးသားထားတဲ့ငလင်ကြောင့်မောဟကြီးရဲ့စစ်ကောင်းဆောင်တွေတံဝေကရမယ်ထင်သလားဆိုတဲ့အတွေ့အမြင်ဆောင်ပါကိုရန်တိုင်းမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
ငလျင်ကြောင့်မောဟကြီးတဲ့စစ်ကောင်းဆောင်တွေတံဝေကရမယ်ထင်သလားအပြောင်းလဲစတင်ချိန် critical juncture ကိုကျွန်တော်ကတော့တံဝေကရချိန်လို့ယူရင်မြန်မာဆံမလားလို့ထင်မိတယ်ဗုဒ္ဓဘာသာဇတ်တော်တွေဇာတကတွေထဲမှာဒီလိုဇလန်းတွေရှိတတ်ပါလေဘုရားလောင်းတော်ဟာနမိတ်ကြီး၄ပါးကိုတွေ့ပြီးတဲ့နောက်တံဝေကနဲ့တောထွက်တဲ့ဘုရားဖြစ်ကိုရောက်တယ်ပထစာရီဆိုတဲ့မြို့သမီးဟာလဲလင်းသေးသားသေးမိဘတွေစီးပွားပြတ်တာစိုးစိုးရွာရွာတွေ့ကြုံပြီးတဲ့နောက်တံဝေကရသာသနာပေါင်းမှာငြိမ်းချမ်းရာရှာတွေ့သွားတယ်စိတ္တဇလူသက်သမားကြီးအင်ဂုလိမာလာဟာလည်းမွေးမိခင်ကိုတတ်ခံပြီးမှဖျားနဲ့တွေ့ပြီးအရေးမွက်တရားစကားကြားယုံနဲ့တံဝေကရတယ်စစ်ပွဲတွေအများကြီးတိုက်ခဲ့တဲ့အာသောကဘရင်ဟာလူတွေတေးကြီးတာကိုကြည့်ရင်တံဝေကရပြီးစစ်ပွဲတွေကိုကြောခိုင်းခဲ့တယ်ဒီလိုအဖြစ်ပြက်တွေကိုပြောတဲ့အခါမှာ critical juncture ဆိုတာကိုတံဝေကရခြင်းလို့ယူရင်ရနိုင်ပါတယ်ဒီလိုပြောင်းလဲတွေဟာတခါတလေလူတယောက်ရဲ့ဘဝအလှည့်ပြောင်းတဲ့သက်ဆိုင်ပြီးတချို့ဖြစ်ရတွေဟာလူသမိုင်းနဲ့သက်ဆိုင်ပါတယ်။ James Watt ဆိုတဲ့လူကယူနင်းငွေနဲ့စွမ်းရည်ကိုတွေ့ရှိခြင်းဆက်မှုတော်လှန်ရေးကဘာစစ်ဗာလင်တိုင်းပြိုခြင်းဥက္ကဋ္ဌမော်ကွယ်လွန်ခြင်းအာရှစီးပွားကတ်ဆူနာမီကိုဗစ်ကပ်ဘေးကြုံခြင်းစသဖြင့်သမိုင်းမှာနိုင်ငံရေးလူမှုရေးစီးပွားရေးအပြောင်းအလဲများစတင်ချိန် critical juncture များစွာရှိပါတယ်။မြန်မာပြည်မှာပြောင်းကြည့်တဲ့အခါပါတော်မူခြင်းဘုကျောင်းဆန်းလှုပ်ချံခံရခြင်းရှစ်လေးလုံးရေးတော်ပုံစသည်တို့ဟာလည်းစနစ်အပြောင်းလဲတွေကိုဥတည်စေတဲ့အပြောင်းလဲစတင်ချိန်တွေပါပဲ2010အပြောင်းလဲရဲ့ critical juncture ကဘာပါလဲလို့စာရေးဆရာတွေ journalist တွေကအားပေါ်ရေးကြတဲ့အခါတချို့ကရွှေဝါရောင်တော်လန်ရေးတချို့ကနာဂစ်လို့ရေးကြတာလည်းဖတ်ခဲ့ရတယ်စစ်ဘုချုပ်တွေရဲ့တံဝေကရခြင်းဆိုပါတော့အခုကျွန်တော်တွေးနေတာကဒီအပြောင်းလဲတွေဖြစ်စေခဲ့တဲ့အစတွေမဟုတ်ပါဘူးအဲ့ဒီအစတွေရဲ့အစတွေကဘယ်လိုလဲဆိုရင်အင်္ဂုလိမာလာဆိုတဲ့လူသက်သမားဟာဖျားစီကအရေးမွက်စကားကြားယုံနေပဲတံဝေကရခဲ့ပါတယ်။သူ့ရဲ့တင်ယူနိုင်စွမ်းနဲ့ဉာဏ်ရည်ကိုစိတ်ဝင်စားမိတာပါ။တခြားပုဂ္ဂိုလ်များရဲ့ပြောင်းလဲနိုင်စွမ်းဟာလည်းသူတို့တင်ယူနိုင်စွမ်းနဲ့ဆိုင်ပါလိမ့်မယ်။ဒါပေမဲ့အာတော့ကလို့စစ်ပြင်ဟာစစ်ရှုံးလို့တံဝေကရတာမဟုတ်ပဲစစ်နိုင်လို့တံဝေကရတာမျိုးကတော့အကြိမ်ကြိမ်ဥညွတ်ထိုက်တဲ့ဉာဏ်ရည်ပါ။အဖြစ်အပျက်တွေဟာဒီလိုပဲရှိနေတာပါပဲ။ပန်းသီးကြွေတာကိုကဘာမြေဆွဲအားကြောင့်လို့တီးဖို့ကတော့နျူတန်လိုဉာဏ်ရည်လိုပါလေ။ဆိုလိုတာကတော့အပြောင်းလဲဖြစ်ဖို့ဉာဏ်ရည်လိုပါလေအစရဲ့အစဟာလူသားရဲ့ဉာဏ်ရည်သာဖြစ်ပါလေဒါကြောင့်ဉာဏ်ရည်နှိမ့်တဲ့လူတွေကိုအကြောင်းပြုလို့ကောင်းတဲ့အပြောင်းလဲဖြစ်ဖို့အခွင့်အလမ်းနည်းပါလေဉာဏ်ရည်မြင့်ပေမဲ့လည်းလောဘဒေါသမောဟအမိုက်ကြီးဆိုးလို့နေပြန်ရင်လည်းအမှန်တရားနဲ့မနည်းစပ်နိုင်ပါဘူးအဲ့ဒီသူတို့အတွက်တံဝေကရခြင်းဆိုတာသူနဲ့သူ့ပတ်ဝန်းကျင်အလုံးစုံပြတ်သုံးခြင်းရောက်ရင်တော့မသေးကြပါဘူးဒီဝရက်ဟာဒီလိုနဲ့မြေမြိုခြင်းအထိရောက်ခဲ့တယ်ဟစ်တလာလိုအာနာရှင်ဟာသူ့ကိုယ်သူတတ်သိခဲ့ပြီးဆရန်ဟူစိန်အိုစမာဘလာဒင်ဂရာဖီတို့ကျွန်တော်တို့အားလုံးသိပြီးကြတဲ့အတိုင်းဇက်သိမ်းခဲ့ရတဲ့အကြောင်းဟာသူတို့ဉာဏ်ရည်သူတို့မောဟနဲ့တိုက်ရိုက်အချိုးကျပါလိမ့်မယ်နေသွင်းငိမ့်
ဆက်လက်ပြီးရေဒီယိုအန်ယူဂျီရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့တိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုရေဒီယိုအန်ယူဂျီနဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်
နုပါမေနာအန်တိုနန်ယိုင်ဆန်အေဟုကေဟေမန်တူဝန်ခေါပုံထုံးကနံဂိုလင်ဖာနောက်ခါအခုမှပြန်အဲနံခန့်စမတောင်ညောင်ဖုံယောကသတ်တုံးရဲ့ညောဆုံဝိုင်းတူကမ္ဥအခစကမင်းတမ်လို့ရာကမ်ပလင်လို့အားစစ်စပ်ပေါ်နောခေါ်တုံးငံအနိယောပေါ်လို့ဖွင့်အင်းလို့ခေါ်ဖော်စစ်ကတိယသံ আংহি নকা মেন্টাম নুয়া সেচা বন আনিয়মান কমিস হি আকসুন আনি মুমে উদিয়া থাংয়া আংথু নকা ঘুমসুন থেকে আকা থং আচা ফা খুব থৈল কি ইয়া থাঙে নিয়মাই তো কমুন মেন্টাম নুয়া কমপ্লেম নুসুন সেচা বন খত জঙ্গম নমি আনি ক আকাকে তু নৌখা আকসুম নম মৈলাম খবা নাহি হাম চেট ফাইটানো কামবলেম লু কপলু মুদ অ খকাক নাহি খুকিয়া মহুম নাহি হাং পে মেনতাম লু আকসিয়া কাকি মেনতাম লু কপসে পসিকিয়া ইমে বেকিয়ে তেল মেনতাম লু নে বাখ উমনো নৌখা আকসুম নবম থাকপাক কেনি নৌখা আংহিম নু নাহি হাং পে খতজংনো মেনতাম লু কপ বাই বেতুসে পসিকি ই আবে তাকক সিঙ্গা কাকি আনতিয়া কাকিম নৌখা আংহিম নু কুঙম খতজংনো কামলেম লু কপ বাই বেতুসে উকথিম ইয়ুম ইমে খাত বৈকিয়া আজোয়া ইয়ং ইম হালেম হ পসিকিয়া কাকি আসুন কনা আংদো ইয়খাং হে ইমে বে মহ পসিসি কি তিন কামলেম লু নে পাখ উমনো নৌখা আংহিম নু পম থং আকপাগা কাকেনিম মেনতাম লু আ সেচা বনো ইয়মান উলু আনিয়ন হিমা পমিসং হি আয়কসুন ফেখা আথুম কিপ্লে আম হবম আনি হু বেওয়া কাকি আখকুম থুম কিপ্লে খাত লকিয়া সলহাই বইয়া আখকুম কুলাই আট লকিয়া সলহাই খুং ফইসুন সেচা বনো ইয়মান উলু আনিয়ন হিম কনা খগুম আন হিওকসে মেনতাম লু আশেব জিম দু খনা আনিয়ন হু বেওয়া কাকিনি খগুম থং হি কনাম কুলাই ফ নৌখা আকসুম হবম আসুন সি সেট আঙাখ মেনতাম লুক ওমা কোট খৈ খায়া আনি সে লামা মলু লেকিয়া সেচা বন ইয়মান উল আনি হিম তি সুন তু ও কানিক সিং ওয়া কাক কে তেল সোলাই বয়া পুই বয়ান অবজেক কে তেল তামেন তার পোস নো আয়ুক মু আ কাক কেনিম কানিয়মানা সেচা বন ফা আল ওসে আনিয়ম সিম ন কানহন চৌ বে উল কানিয়ম হু বে ও আনিয় আমান কনা এগোয়াম দেইল নুপ আনিয় হই আসুন কনা আনিয় আনিম আনে তি সুন সিচা বনো ফা লব এ ওসে সিঙা কাক কেনি মুখং সুন না ফ থিকিয়া খাং থং আত কনা ফা খোকিয়া ফকি প্লেক ফ লল লেম বই কিয়া খুক লে কিয়া খাং থোক থুমিয়া ফাম হক লই লক কি তিল সিচা বনো ফে খা আম গলে কম হবম থাং আক পাম হুয়া কাক কেনি মুখু আং সুন কনা মন্ডলে ইউনিভার্সিটি কং ইম নুক তুং ইয়ম লু মে দুই সে মন্ডলে সকাই কাছে নক তন হা আনিং সিট এই নক সংলেপ আংলে বাতিক ফু মে নু আ উই তিল থং আনিক পাক নক হু আ কাকেনে ফে খা আম কলে খাম হবম বাপেয়া সুত কিয়াম খু সুন নু সকাই মলু আসি প্লাম মং হাং হুন না লু রেজিস্টার্স কে খু থই কি তিল আমেরিকান জিওলজিক্যাল USGS নো আনেতিয়া কাকেনি সুঙ্গাই কেনো বাবেন আংতু নানি বল উনি
অকুম দুলু বখোয়া দেকুং আনিক উয়া মায়া পোক লুই থেকি বুংয়ান ইয়া সং তাও ইলু খাং আকলুম থিকু লেম বয় কিনি খম দেকুং আনিক উ মায়া বুংয়ানে সুন আম ইকুমা আনি প্রাণা কাকি আকলুম আকলি আপেলেপ আপুলুম আংতুন আকসাক আংহুম তিয়ারেখি আহিনে হিন কুক ই সেউলু আদুপসা নিহে অংপি পোক লুই থেকে নি আসুনাফু হিনা কু ই সেকি সংত ই আং হওয়া আতুইলাম হুমাতবাই থেউকিনি দেকুং আনি উয়া মাইয়া পোক লুই থেকে বুংয়ানে হিন আহানু পুক আবে না আথি থায়া পুক আবে না হুনা বেকিয়া কাকি আসুনা হুন নানি বাফাং সিং না কে নানিয়া বুম সেই ভাই পোক লুই থেকে সুন কু নানিয়া হে খয় বিং বিং ভাই আসুনে সুন আকলুমা পোক উলু ইয়ালেম সৌ থি কুক সাখ কিনি কক উপ এং খ বুংয়ান মাইং নানিয়া ফুং খাক সেয়ং পি নানিয়াম থে ভাই না ফু আ কু আকু এই সে তা আথো নু তা সিং না কে ইয়াম সিং লু সং এ কি খাং নানিয়া প্রাওয়াই
ডিগনি গারো ডিমা নেবে রেডিও এনইউজি এর সিজনে গো কিটা ইয়ানা লাইপা মেশে မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 18.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်